Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါသေးခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မေလ30ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2450 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
။ဒီကနေ့ပါဒီမနေ့ကသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါ။ Texas ပြည်နယ်မူလာရန်ကျောင်းပစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာတွေကိုသမရဘိုင်ဒန်တွားရောက်ခဲ့ပါတယ်။ရုရှားစီကလည်းရေနံဝယ်ယူမှုပိတ်ပင်ရတဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေတွေကို EU တန်တမန်တွေဆန့်စစ်နေကြပါတယ်။ဒီလင်္ကာမှာဆန္ဒပြလူငယ်ကိုယ်စားလှယ်တွေကိုအုတ်ချုပ်ရေးမှာပါဝင်ခွင့်ပေးမယ်လို့ဝန်ကြီးချုပ်အစ်စ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မလေးရှားကအာနာဘိုင်တွေကရုတ်တရက်စီးနှင်းပြီးတော့ဖမ်းဆီးတဲ့အထဲမှာအခြားနိုင်ငံကနိုင်ငံသားတွေပါဝင်မြန်မာနိုင်ငံကလူတွေလည်းပါဝင်တယ်လို့သိရပါတယ်
သူတို့သတင်းထုတ်ပြန်ရရတော့900ဝန်းကျင်လောက်ရှိတယ်ပေါ့နော်အဲ900ဝန်းကျင်မှာတော့မြန်မာနိုင်ငံသားတွေလည်းပါတယ်ဒီဘင်္ဂလားဒေ့ရှ်လူမျိုးတွေလည်းပါတယ်ဒါပေမဲ့ညာတော့ပြင်သူတို့ပြောတာဆို UNHCR ကတ်ထိုင်ဆောင်ထားတဲ့ TV အဲ့ဒီထဲမှာပါတယ်ပေါ့နော
်မလေးရှားကဒီအကူအညီပေးနေတဲ့မြန်မာတူပြောကြားသွားတာဖြစ်ပါတယ်အခြားသောစိတ်ဝင်စားပွဲရာနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
American သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျီလ်ဘိုင်ဒန်တို့ဟာတနင်္လာနေ့က Texas ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့မူလာရန်ကျောင်းသား19ဦးနဲ့ဆရာမ2ဦးရဲ့ကျင်းသူမိဘဆွေမျိုးတွေရှိရာ Uvalde မြို့ကိုတွားရောက်ပြီးအားပေးနှစ်သိမ့်စကားပြောကြားခဲ့ပါတယ်အခင်းဖြစ်ပွားခဲ့တဲ့ Rob မူလာရန်ကျောင်းရှိမှာတေဆုံးသူ22ဦးရဲ့ဓာတ်ပုံတွေကတ်ထားတဲ့ဆိုင်းပုံနဲ့အတူပန်းရုံနဲ့ဂုံပြုတ်ထားတာဖြစ်ပြီးသမရဘိုင်ဒန်ကတေဆုံးသူတဦးချင်းစီရဲ့ဓာတ်ပုံတွေကိုလက်နဲ့ထိပြီးအမည်တွေကိုပါဖတ်ကြားခဲ့တာဖြစ်ပါတယ်။အခုလိုသမရကဂုံပြုတ်နေချိန်မှာပဲဒီကျောင်းကအပြစ်ခတ်ခံရမှုအတွက်ရဲရဲတုံ့ပြန်ကိုင်းတွေပုံကိုပြန်လည်သုံးသပ်မှာဖြစ်ကြောင်း American တရားရေးဌာနကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအခုလိုတနက်ပြစ်ခတ်မှုတွေအတွက်တုံ့ပြန်ကိုင်းတွေရမှာလုံခြုံရေးတာဝန်ရှိသူတွေအကောင်းဆုံးဘယ်လိုကင်တွယ်တဲ့ဆိုတာနဲ့ဘယ်လိုသင်ခန်းစာယူရမယ်ဆိုတာကိုသိဖို့အတွက် Uvalde မြို့တော်ဝန် Don McLaughlin ရဲ့ပန်ချားချက်ရလှုပ်ဆောင်တာလည်းဖြစ်ပါတယ်။အခုအခင်းဖြစ်ပွားမှုမှာတနတ်သမားကိုတနအီကျော်ကြားတဲ့အထိထိတ်တိုက်တွေ့ဆုံနာမလုတ်ခဲ့တာနဲ့ပတ်သက်ပြီးတော့ Texas ရဲအရာရှိတွေမေးခွန်းအထောက်ခံနေရတာဖြစ်ပါတယ်။သမရနဲ့သမရကရော်တို့ဟာ Uvalde မြို့ကမူလာရန်ကျောင်းကစရုပ်ထားတာမှာအသက်16နှစ်ရွယ်တနတ်သမားပြစ်ခတ်မှုကြောင့်တည်ဆုံရတာနဲ့ပတ်သက်ပြီးတော့တက်ရောက်မှုတွေကိုဆွေးနွေးပြောဆိုဖို့နိုင်ရတော်ကြာပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဓမ္မရဘိုင်ဒန်ဟာဒီပြစ်ခတ်မှုအတွက်တိုက်ရိုက်ကန့်တယ်သူနဲ့တွေ့ဆုံမှာဖြစ်တယ်လို့တည်ဆုံရသူတွေအတွက်ကက်သလစ်ဘာသာဝင်တွေရဲ့ဆုတောင်းပွဲကိုပါတက်ရောက်ဖို့လည်းရှိပါတယ
်။ယူကရိန်းတပ်ဖွဲ့တွေဟာနိုင်ငံတော်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့ခါဆွန်မြို့ကိုပြန်လည်သိမ်းပိုက်ဖို့အတွက်မနေ့တနင်္ဂနွေနေ့ကရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်ခဲ့ပါတယ်။ခါဆွန်မြို့ဟာလွန်ခဲ့တဲ့3လကျော်ကလေးကရုရှားတပ်ဖွဲ့တွေလက်အောက်ကိုကျောက်ခဲ့တဲ့ယူကရိန်းစိတ်ကမ်းမြို့ဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကခါဆန်မြို့ကိုငါတို့လာပြီလို့ Twitter လူမှုကွန်ရက်စာမျက်နှာမှာယူကရိန်းစစ်ဘက်ကရေးသားထားပါတယ်။ရုရှားတပ်ဖွဲ့တွေကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းလူရှန့်ဒေသကယူကရိန်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နောက်ဆုံးမြို့ဖြစ်တဲ့ Sibiaro Donetsk မြို့ကိုသိမ်းပိုက်ဖို့အတွက်လက်နက်ကြီးတွေနဲ့ဒလဇတ်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒီတော့အတွင်းမှာပဲယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာမြို့တော်ကီယက်ကနေရှာရှာပါပါအပြင်ထွက်တဲ့အနေနဲ့နိုင်ငံအရှေ့ပိုင်းခါကီမြို့ကိုမနေ့တနင်္ဂနွေနေ့ကသွားရောက်ကယူကရိန်းတပ်ဖွဲ့တွေကိုတွေ့ဆုံခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါကီမြို့ကိုရုရှားတပ်ဖွဲ့တွေကနေပြန်လည်သိမ်းရုရှားတပ်ဖွဲ့တွေစီကနေပြန်လည်သိမ်းယူခဲ့တာကိုဂွန်ပြူတဲ့အနေနဲ့လာရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ယူကရိန်းသမ္မတကယူကရိန်းတပ်ဖွဲ့တွေကိုနိုင်ငံတော်စုစည်းတွေချီးမြှင့်ခဲ့ပါတယ်။တိုင်းပြည်အတွက်အသက်ကိုပရနာမထားပဲတာဝန်ထမ်းဆောင်မှုအတွက်မင်းတို့တူချင်းစီကိုကျေးဇူးတင်တယ်။ယူကရိန်းလွတ်လပ်ရေးကိုကာကွယ်တဲ့အတွက်ကျေးဇူးတင်ပါတယ်။အစအစအရာရာကူးစိုက်ကြပါလို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။
တောင်မတင်ရေမကျဖြစ်နေတဲ့ရုရှားရဲ့ရေနံတင်သွင်းမှုကန့်သတ်မဲ့ကိစ္စတနင်္လာနေ့ဘရပ်ဆဲလ်စ်မှာစတင်မဲ့အရေးပေါ်ညီလာခံမတိုင်ခင်မှာပဲပြက်ပြက်သားသားလုပ်နိုင်အောင်အပေးယူဘာတွေလုပ်နိုင်မယ်ဆိုတာကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံကတမ်းမကြီးတွေဟာတနင်္လာနေ့မှာဆန့်စစ်နေကြပါတယ်ဘရပ်ဆဲလ်ကနှစ်ရက်ကြာအစည်းအဝေးမှာဒီကိစ္စသဘောတူညီချက်တစုံတရာမရဘဲဖြစ်နေမှာကို EU အရာရှိတွေစိုးရိမ်နေကြတာပါဒီအစည်းအဝေးကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဗီဒီယိုမင်ခွန်းပေးဖို့ပြောကြားမှာဖြစ်ပြီးတော့ယူကရိန်းကိုဝင်ရောက်ကျူးကျော်တာတုံးလာကြောနေပြီဖြစ်တဲ့ရုရှားစီကနေထုတ်ကုန်တွေဘာမှမယူဖို့ယူကရိန်းသမ္မတက EU ကိုတွန်းအားပေးဖို့ရှိနေတာပါ EU ကနေနောက်ဆုံးအဆုတ်ပြုထားတဲ့အရေးယူဒဏ်ခတ်မှုတွေရေလန်းကနေရင်းနှံတင်သွင်းလို့မရတဲ့ကုန်းတွင်းပိတ်နိုင်ငံတစ်ခုဖြစ်တဲ့ဟန်ဂေရီကနေပယ်ချထားပါတယ်ရုရှားစီကနေရင်းနှံစင်းတွေကိုအရှိနဲ့အရှိအလေဥရောပကိုတင်ပို့တဲ့ရုရှားရဲ့ဒရူစပါပိုင်လိုင်းကနေရယူနေတဲ့ဟန်ဂေရီဟာဒီရုရှားရေနံပေါ်မှာ65ရာခိုင်နှုန်းလောက်နှိခိုးနေရတာဖြစ်ပါတယ်။ရုရှားရေနံစာအင်ဂျီချင်းခရိုအေးရှားစီကနေရယူနိုင်မှုအတွက် EU ကနေရန်ပုံငွေတန်း860တဲ့မနဲ့၄နှစ်အတွက်ချထားပေးဖို့ပါတောင်းဆိုနေတာပါ။ဒရူစပါပိုင်လိုင်းကနေရုရှားရေနံတွေရယူနေတဲ့ Slovakia နဲ့ Czech ပြည်သူသမ္မတနိုင်ငံတွေကတော့နှစ်နှစ်ခွဲလောက်ကျင်းလွတ်ခွင့်နဲ့လက်ခံထားတာလည်းဖြစ်ပါတယ်။
ဒီကနေ့ကြောက်တဲ့အမေရိကန်ကြာဆုံးစစ်သည်အောင်မေ့ပွဲနေ့မမ်မိုရီယယ်ဒေးအလတ်ရက်နေ့နွေရာသီခီးထွက်ကြတဲ့သူတွေများပြားလွန်ပြီးမနေ့တနင်္ဂနွေနေ့ကကဘာတဝမ်းနဲ့ပြည်တွင်းကိုပြန်တန်းတဲ့အမေရိကန်လေကြောင်းခီးစဉ်ရာပေါင်းများစွာကိုဖျက်သိမ်းခဲ့ရပါတယ်မနေ့တနင်္ဂနွေနေ့ကအမေရိကန်အရှေ့ဘက်ဒေသဆန်နိုဂျေ17နာရီခွဲအချိန်ထိလေကြောင်းခီးစဉ်1030ဖျက်သိမ်းခဲ့တယ်လို့လေကြောင်းခီးစဉ်တွေကိုစောင့်ကြည့်ဖော်ပြပေးတဲ့Flight Aware website မှာဖော်ပြထားပါတယ်။မနေ့ကဆိုရင်အမေရိကန်ပြည်တွင်းခီးစဉ်250ကျော်ကိုဖျက်သိမ်းခဲ့ရပါတယ်။စနေနေ့ကဆိုရင်အမေရိကန်လေကြောင်းလိုင်းတွေတဲက Delta လေကြောင်းလိုင်းဆိုရင်သူတို့ရဲ့ကဘာတဝမ်းပြန်တန်းတဲ့ခီးစဉ်ပေါင်း900ကိုင်နှုန်းရှိတဲ့ခီးစဉ်250ကျော်ကိုဖျက်သိမ်းပေးခဲ့ရပါတယ်။မနေ့တနင်္ဂနွေနေ့နေ့ဝယ်အထိလဲခီးစဉ်ပေါင်း140ဖျက်သိမ်းခဲ့တယ်လို့ Flight Aware website မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စနေနေ့ကရာသီဥတုမကောင်းတာကြောင့်ရောလေကြောင်းထိန်းသိမ်းရေးအစီအစဉ်တွေကြောင့်ပါခီးစဉ်တွေဖျက်သိမ်းရတာလို့လဲဒယ်တာလေကြောင်းလိုင်းက AP သတင်းဌာနကိုပြောဆိုထားပြီးအောင်းမေ့ပွဲနေ့သတင်းပတ်ကုံအားလိုက်ရခီးစဉ်တွေအတွက်ခီးစဉ်တွေဖျက်သိမ်းရမယ်ဆိုရင်အနည်းဆုံး24နာရီကြိုတင်အကြောင်းကြားဖို့စီစဉ်ထားတယ်လို့ပြောပါတယ်လေကြောင်းလိုင်းတွေမှာ2019ခုနှစ်ကထက်ဝန်ထမ်းအရေးအတွက်ထောင်ထဲချပြီးရောင်းနေနေတာဟာလဲလေရင်ခီးစဉ်တွေကိုဖျက်သိမ်းရတဲ့အကြောင်းရင်းဖြစ်ပါတယ်။အဲ့ဒီအတွက်အားလိုက်ရတွေမှာကြိုတင်လက်မှတ်ဖျက်ထားသူတွေအတွက်လေရင်ကားတွေဈေးတက်ခီးစဉ်တွေဖျက်သိမ်းတာကိုကြုံတွေ့ကြရပါတယ်ခင်ဗျာ
။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တိရစ္ဆာန်နိုင်ငံမှာစီးပွားရေးရိုးရင်းပြပြမှုကနေကျုံလာတဲ့နိုင်ငံရေးပြဿနာကိုအပြေရှာဖို့အတွက်အစိုးရကိုဆန္ဒပြနေတဲ့လူငယ်လူရွယ်တွေနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအစိပ်ပိုင်းတစ်ခုအနေနဲ့ပါဝင်ကြဖို့အတွက်တိရစ္ဆာန်ကဝန်ကြီးချုပ်အသက် Ronald Work Mission ကတနင်္လာနေ့မှာပန်ကြားလိုက်ပါတယ
်မေတ္တာရုံးအားခင်ရတဲ့တန်တရားနဲ့ကမ္မဝေဒမှူးကြန်မှန်တဲ့နေဝကမှတန်တရားပြဿနာဏတူမနိုင်မေနိစာမေ
လက်ရှိစနစ်မှာအပြောင်းအလဲတွေလုပ်ဖို့အတွက်လူငယ်တွေကိုဖိတ်ခေါ်နေပါတယ်သူတို့ဟာလက်ရှိပြဿနာကိုသိချင်နေတာပါဒါကြောင့်ကော်မတီ15ခုမှာတစ်ခုကိုလူငယ်ကိုယ်စားလှယ်၄ယောက်စီခန့်ထားဖို့အတွက်အဆိုပြုပါတယ်။တယောက်ကိုလူငယ်လွှတ်တော်ကနေခန့်အမှာဖြစ်ပြီးကြံ၃ယောက်ကတော့ဆန္ဒပြတဲ့အဖွဲ့တွေနဲ့တခြားတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကဖြစ်မယ်လို့ပြောပါတယ်။တိရစ္ဆာန်နိုင်ငံမှာစီးပွားရေးအခြေအနေအဆိုးဝါးဆုံးဖြစ်လာတာဟာသမ္မတဂိုတာဘာယာရာဂျာပတ်စကာနဲ့သူ့မိသားစုဝင်တွေကြောင့်ဖြစ်ကြောင်းလူထုကဆွဆွဲပြီးသမ္မတနှုတ်ထွက်ပေးဖို့တောင်းဆိုနေတာရက်ပေါင်း50ကျော်လာပြီဖြစ်ပြီးဆန္ဒပြသူအများစုကလူငယ်တွေဖြစ်ပါတယ်။မကြခင်ကငါမှအသက်ခံခဲ့တဲ့ဝန်ကြီးချုပ်ကစီးပွားရေးပြန်လည်ဦးမော်လာစေဖို့လှုပ်ဖို့ကတိပေးထားတာဖြစ်ပါတယ်
။ဩစတြေးလျဝန်ကြီးချုပ်တေကသူတို့အစိုးရနဲ့ပြန်လည်ထိတွေ့ဆက်ဆံမှုအပေါ်မှာပစိဖိတ်ဒေသကျွန်းစုနိုင်ငံတွေရဲ့ခေါင်းဆောင်တွေကအလွန်ကိုအပြူသဘောဆောင်ပါတယ်လို့ပြောပါတယ်။အဲ့ဒီဒေတာတွင်ကိုတရုတ်နိုင်ငံကနေတန်ကင်းတမန်ကင်းအရာရှင်ပြိုင်ပြီးအဆက်မပြတ်ထိုးပေါက်နေစဉ်မှာ ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဗာနီစ်ကပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံယာယီဝန်ကြီးဝမ်ယီဟာပစိဖိတ်ကျွန်းဒေသနိုင်ငံတွေကိုလှည့်လည်ပြီးဖီဂျီကျွန်းမှာအဲ့ဒီဒေသတွင်းကနိုင်ငံခေါင်းဆောင်တွေနိုင်ငံယာယီဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာကိုအနီးကပ်စောင့်ကြည့်နေတယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဗာနီစ်ကပြောဆိုတာကို Sky သတင်းဌာနကတင်းငွေတွေကထုတ်လွှင့်ခဲ့ပါတယ်။ဖီဂျီကျွန်းနိုင်ငံမှာပစိဖိတ်ဒေသတွင်တခြားကျွန်းစုဆယ်နိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမတိုင်ခင်မှာသဘောတူညီချက်မူကြမ်းဟာပြင်ပကိုပေါက်ကြားလာခဲ့ပြီး AFP သတင်းဌာနကလည်းအဲ့ဒီပေါက်ကြားမှုကိုရရှိထားပါတယ်။အဲ့ဒီအထက်မှာတရုတ်နိုင်ငံဟာတောင်ပစိဖိတ်ဒေသတွင်မှာလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတိုးချဲ့ဖို့ရည်ရွယ်ထားတဲ့အပေါ်မှာဩစတြေးလျနိုင်ငံအတွက်စိုးရိမ်စရာတွေဖြစ်ပေါ်နေပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာပထမဆုံးအကြိမ်တွေ့လာရတဲ့ COVID-19 ကာယရောဂါကူးစက်ဖြစ်ပေါ်မှုဟာနှေးကွေးနေတယ်လို့ကူးစက်ရောဂါဖြစ်ပေါ်သူတွေနဲ့ပတ်သက်ပြီးတော့လည်းအရေးအတွက်နဲ့ပတ်သက်ပြီးအငင်းပွားစရာကျယ်ကျယ်ပြန့်ပြန့်ပြောဆိုနေကြပါတယ်။ဒီချိန်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ထိတ်တန့်အရာရှိကြီးတွေဟာတနင်္လာနေ့မှာအစည်းအဝေးပြုလုပ်ပြီးတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ COVID စီးမြင့်တွေကိုပြန်ပြောင်းဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့အဆိုအရ KCN နေ့သတင်းမှာဖော်ပြထားပါတယ်။ဒီလာတဲ့ Omicron COVID ပိုးဖြစ်ပွားသူတွေကိုကြည့်ရင်စိုးရင်စရာမလိုတာတွေ့ရတဲ့အတွက်တင်းတင်းကြပ်ကြပ်ပိတ်ပင်ထားတဲ့စီးမြင့်တွေမကြခင်မှာပြန်ဖြည့်လျှော့ပေးဖို့အတွက်ပေါ်လစ်ဘျူရိုအစည်းအဝေးကနေအကြံပြုခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီကာယရောဂါအခြေအနေကိုထိန်းချုပ်နိုင်ပြီလို့လည်းပြောပါတယ်
။နီဘောနိုင်ငံမှာလူ22ဦးလိုက်ပါလာတဲ့ခီးတဲ့တွေလေးတစ်စင်းမနေ့တနင်္ဂနွေနေ့ကပြက်ကျခဲ့ပြီးကယ်ဆယ်ရေးသမားတွေကရှာဖွေလို့မတွေ့ရှိသေးပါဘူးမြို့တော်ကတ်မန်ဒူရဲ့အရှိဘက်125မိုင်အကွာမှာရှိတဲ့ပိုခါရာတောင်ပေါ်အပန်းပြေမြို့ကနေဂျက်ပစွန်မြို့ကိုပြန်တန်းသွားတဲ့ Twin Order ပန်ဂါတက်လေယာဉ်ဟာစစ်တပ်ကနေမှလေကြောင်းထိန်းသိမ်းမျှော်စင်နဲ့အဆက်အသွယ်ပြတ်တောက်ခဲ့ပါတယ်အဲ့ဒီနောက်စစ်တပ်ပိုင်းရဟတ်ယာဉ်တစ်စင်းနဲ့ပုဂ္ဂလိကရဟတ်ယာဉ်တွေပါဝင်ပြီးရှာဖွေကယ်ဆယ်ရေးတွေလုံဆောင်ခဲ့ကြတယ်လို့နီဘောလေကြောင်းဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လည်းရာသီဥတုဆိုးဝါးမှုကြောင့်တောင်တန်းတွေအတွင်းမှာမြင်ကွင်းမရှင်းလင်းတဲ့အတွက်ပျက်စီးသွားတဲ့နေရာကိုရှာဖွေလို့မတွေ့သေးပါဘူး။အဲ့ဒီလေယာဉ်နဲ့အတူဂျာမန်ခီးတဲ့2ဦးအပါအဝင်နိုင်ငံသား6ဦးလိုက်ပါလာပြီးစုစုပေါင်းခီးတဲ့19ဦးလေယာဉ်အမှုတန်း3ဦးပါဝင်ပါတယ်ခင်ဗျာ။
တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုအရင်ဦးဆုံးစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီတနက်ကင်ဆောင်ရေးနဲ့ပတ်သက်တဲ့သတင်းကိုကြားရမှာဖြစ်ပါတယ်အမေရိကန်မှာတနက်ကင်ဆောင်မှုကိုထောက်ခံတဲ့အကြီးမားဆုံးအဖွဲ့ဖြစ်တဲ့NRA ရဲ့နှစ်ပတ်လည်ညီလာခံကို Texas ပြည်နယ်မှာတောက်ကြံတွေကစတင်ကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆယ်ကျော်သက်လူငယ်တနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်ကလင်းငယ်တွေအပါအဝင်လူ20ကျော်သေဆုံးခဲ့ရတဲ့မူလာရန်ကျောင်းနဲ့မိုင်300လောက်အကွာမှာအဲ့ဒီ NRA ညီလာခံကိုကျင်းပနေတာဖြစ်ပါတယ်။ Houston မြို့ကနေ VOA သတင်းတော် Scott Stan ပေးပို့တဲ့သတင်းကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ။
အခုနေ့အမေရိကန်မျိုးသားရိုင်ဖယ်အသင်း NRA ရဲ့ညီလာခံကိုအဖွဲ့ဝင်9000ကျော်တက်ဖို့စီရင်ပေးခဲ့ကြတယ်လို့ညီလာခံစီစဉ်သူတွေကပြောပါတယ်။ဥပဒေမျိုးကကျောင်းမှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဒီညီလာခံကိုရွှေ့ဆိုင်းဖို့အတွက်စဉ်းစားဖို့ဒေသခံအာဏာပိုင်တွေကတောင်းဆိုခဲ့ပေမဲ့ NRA ညီလာခံကိုစီစဉ်ထားတဲ့အတိုင်းဖွင့်လှစ်ခဲ့ပြီးတော့ NRA အဖွဲ့ဝင်တိုင်းကဝန်ထဲကြည်ကွဲရတယ်လို့အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Wayne LaPierre ကပြောပါတယ်။
We are with this community and all of America.
ကျွန်တော်တို့လည်းဒီမျိုးအတိုင်းဝိုင်းနဲ့အတူရှိနေပြီးအမေရိကန်တနိုင်ငံလုံးကလည်းစူတောင်းပေးနေကြပါတယ်။ NRA အဖွဲ့ဝင်တွေဟာလည်းမိဘတွေဖြစ်ကြပြီးကျွန်တော်တို့မှာသားသမီးတွေနဲ့ချစ်ခင်ရတဲ့သူတွေရှိပါတယ်။ဒီလိုဝမ်းနည်းဖွယ်ရာအဖြစ်ဆိုးတွေကလူအတော်များများကိုအခုချိန်မှာအလွန်ကိုစိတ်ထိခိုက်နာကျင်ကြေကွဲစရာဖြစ်စေခဲ့ပါတယ်။ဒီလိုမှားယွင်းတဲ့လုပ်ရမျိုးနောက်နောက်မှာထပ်ပြီးမဖြစ်သင့်တော့ပါဘူ
းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခုလိုကျောင်းတွေမှာပြစ်ခတ်မှုတွေထပ်မဖြစ်ရအောင်တနက်ကင်ဆောင်ခွင့်ဥပဒေကိုပို့ပြီးတင်းကျပ်ဖို့တောင်းဆိုလိုက်ပါတယ
် The gun manufacturers have spent 2 decades aggressively marking assault weapons which
make them တူတွေဟာတိုက်ခတ်ရေးမှာအသုံးပြုတဲ့လက်နက်တွေကိုဈေးကွက်မြင့်တင်ရေးလုပ်နေတာဆယ်စုနှစ်နှစ်ခုလောက်အပြင်းထန်လုပ်ခဲ့ကြပြီးအများအစိုးနေလည်းအများကြီးရခဲ့ကြပါတယ် ကျွန်တော်တို့အနေနဲ့အခုလိုတနက်ရောင်းချတာတွေနဲ့ပတ်သက်ပြီးတတိရှိရှိမမမမရက်တီဖို့လိုပါတယ်
။သမ္မတဂျိုးဘိုင်ဒန်ကတနက်ကင်ဆောင်မှုကိုထောက်ခံတဲ့သူတွေကိုပြစ်တင်လိုက်တဲ့အချိန်မှာသမ္မတဟောင်းဒေါ်ထရမ့်ကတော့အမေရိကန်တွေကတော့ NRA အဖွဲ့ကိုသဘောကျတယ်လို့ညီလာခံမိန်ကွန်းမှာပြောလိုက်ပါတယ်။
This rhetoric is highly divisive and dangerous and most importantly
it's wrong. ဒီလိုမျိုးတွေကအလွန်သဘောထားကွဲစီပြီးအန္တရာယ်ရှိသလိုဒီထက်ပိုအရေးကြီးတာကတော့လွဲနေတာပါ။ဒါမျိုးတွေဟာကျွန်တော်တို့နိုင်ငံရေးမှာနေရာမရှိပါဘူး။ဒီလိုကြေကွဲစရာအဖြစ်ဆိုးတွေဖြစ်ပြီးဆိုတာနဲ့အများရန်လိုလိုပဲလက်ဝဲသမားတွေဟာတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်ဖို့အတွက်မူဝါဒအမျိုးမျိုးကိုတင်လာပြီးတော့အဲ့ဒီမူဝါဒတွေကဒီအဖြစ်ဆိုးတွေကိုကာကွယ်ဖို့အတွက်ဘာမှလည်းလုပ်နိုင်ခဲ့တာမဟုတ်ပါဘူး။
လက်ရှိဆွေးနွေးနေတဲ့တနတ်ထိန်းချုပ်ရေးမူဝါဒတွေကတခုကတော့ဥပဒေမှာပြစ်ခတ်မှုမှာသုံးသွားတဲ့ rifle တနတ်တွေကိုတားမြစ်ပိတ်ပင်တာတွေပြန်လုပ်သွားဖို့ဖြစ်ပါတယ်။ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကတော့လွှတ်တော်ကဒီမိုကရက်တွေဟာနိုင်ငံရေးအကျိုးမြတ်ရဖို့အတွက်ကြောင်းပြစ်ခတ်မှုကိုသုံးချဖို့ကြိုးစားနေတယ်လို့ NRA ညီလာခံကိုပြောလိုက်ပါတယ်။ညီလာခံကျင်းပတဲ့အခမ်းအနားအပြင်မှာတော့ Houston ငြိမ်းချမ်းရေးနဲ့တရားမျှတမှုစင်တာရဲ့ဥက္ကဋ္ဌ Bill Crozier ကNRA ညီလာခံကို Texas မှာလာပြီးမကျင်းပတင်ဘူးလို့ပြောလိုက်ပါတယ
် I'm insulted that we open up our city and welcome these people who
တနတ်ထုတ်လုပ်နေတဲ့သူတွေအတွက်ရန်မုံငွေရှာပေးနေတဲ့သူတွေနဲ့သူတို့ကိုပြန်ကြည့်ပြီးကျေးဇူးဆက်နေတဲ့နိုင်ငံရေးသမားတွေနဲ့ရွေးကောက်ခံပုဂ္ဂိုလ်တွေအတွက်ရန်မုံငွေရှာပေးနေတဲ့သူတွေကိုကျွန်တော်တို့မြို့ကိုဖွင့်ပေးထားပြီးတော့ကြိုးဆိုတယ်ဆိုတာကစော်ကားခံလိုက်ရတာပါပဲ
NRA ညီလာခံကတော့စလီကလောက်ကျဲတဲ့ပြာခမ်းအခမ်းအနားထဲမှာတနက်နဲ့ဆိုင်တဲ့တခြားပစ္စည်းမျိုးစုံကိုပြသသွားမှာဖြစ်ပြီးအဲ့ထဲမှာလာမဲ့နိုးမားဂျားဖြတ်ရွေးကောက်ပွဲမှာတနက်ကင်ဆောင်ဝင်ကိုထောက်ခံတဲ့ကိုစလေလောင်းကိုထောက်ခံအားပေးဖို့အတွက် viewer တွေကိုလည်းရှင်းလင်းတင်ပြဆွေးနွေးသွားမှာဖြစ်တယ်လို့ကြေညာထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါခင်ဗျာမကြခင်နောက်ပိုင်းမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍစားတဲ့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်နေပါလေခင်ဗျာအခုတော့တရုတ်ရဲ့ဒေတာတွင်လှုပ်ရှားမှုအကြောင်းကိုလည်းတင်ပြကြပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာ Pacific တွန်းနိုင်ငံကိုသတင်းပတ်နှစ်ပတ်ကြာခီးစဉ်စတင်လိုက်ပါတယ်ဒီခီးစဉ်အတွင်းလုံခြုံရေးနဲ့ကုသရေးဝန်ကြီးကိစ္စတွေအားကောင်းလာစေဖို့ရည်ရွယ်သလိုဒေတာတွင်ဆက်ဆံရေးဖြန့်ကျက်ဖို့အချက်ပြလိုက်တာလည်းဖြစ်ပါတယ်တရုတ်ဩဇာဒေတာတွင်းမှာလွှမ်းမိုးကြီးမားလာမှာကိုဩစတြေးလျနဲ့အမေရိကန်တို့ကစိုးရိမ်မှုတွေတိုးလာနေပါတယ်။ဖီးမာဆာဆစ်ဒနီမြို့ကပေးပို့တဲ့ဒီသတင်းကိုတော့ကိုကမောင်စိုးမင်းပြောပြမှာဖြစ်ပါတယ်ဗျာ
။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာဆမိုဝါတွန်ဂါနဲ့ပါပူဝါနယူဂီနီအပါအဝင်ပစိဖိတ်ရှစ်နိုင်ငံကိုဆဲကြာခီးစဉ်စတင်လိုက်ပါတယ်။သူ့အနေနဲ့ဖီဂျီနိုင်ငံကိုရောက်ရှိစဉ်မှာတော့အဲ့ဒီပစိဖိတ်ကျွန်းနိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးကြဖို့ဖိတ်ခေါ်ထားပါတယ်။တရုတ်နိုင်ငံနဲ့လုံခြုံရေးဆိုင်ရာစာချုပ်ချုပ်ဆိုထားတဲ့ဆော်လမွန်ကျွန်းစုနိုင်ငံကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီမနစ်ဘုတ်ထူးနေကရောက်ရှိမှာဖြစ်ပါတယ်။ပစိဖိတ်ကျွန်းနိုင်ငံတွေအပေါ်မှာအစလာရဩဇာလွှမ်းမိုးမှုရှိတဲ့အိန္ဒိချင်းဩစတြေးလျနိုင်ငံကတော့ဝမ်ရဲ့ခီးစဉ်ပေါ်အနီးကပ်စောင့်ကြည့်နေမှာဖြစ်ပါတယ်။ဒါ့အပြင်အခုတရုတ်နိုင်ငံရဲ့ဝန်ကြီးတွားရောက်တဲ့ပစိဖိတ်ကျွန်းစုနိုင်ငံတွေနဲ့နယူးဇီလန်ပြင်သစ်နဲ့အမေရိကန်နိုင်ငံတို့ကလည်းတမိုင်းကြောင်းအရာခိုင်မာတဲ့ဆက်နွယ်မှုတွေရှိခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာမကြခင်ကရွေးကောက်ပွဲအနိုင်ရရှိတဲ့လေဘာအစိုးရကအရင်အာဏာရကွန်ဆာဗေးတစ်ပါတီအစိုးရအနေနဲ့အနီးအနားကပစိဖိတ်ကျွန်းစုနိုင်ငံတွေကိုလှစ်လျူရှူထားတယ်လို့ဝေဖန်လိုက်ပါတယ်။အဲ့ဒီအတွက်နိုင်ငံရေးဝန်ကြီးပန်နီရောင်းကသူတို့အစိုးရအနေနဲ့ကတော့ပစိဖိတ်ကျွန်းစုတွေနဲ့ပိုမိုထိတွေ့ဆက်ဆံသွားမယ်လို့ပြောပါတယ်
။ We want to help build a stronger Pacific family. That is why we will do more. But we will also do
ကျွန်တော်တို့အနေနဲ့ကတော့ပစိဖိတ်မိသားစုနဲ့ပိုမိုခိုင်မာတဲ့ဆက်ဆံရေးကိုတည်ဆောက်ချင်ပါတယ်။အဲ့ဒီအတွက်ပိုပြီးတော့အလုပ်လုပ်ရမယ်။ဒါပေမဲ့ပိုကောင်းအောင်လုပ်ရပါလိမ့်မယ်။ Pacific ဒေတာကဘာပြောချင်တာလဲဆိုတာကိုကျွန်တော်တို့ကနားထောင်ပေးရပါမယ်။ Pacific ဒေတာတာယာဝပြောရေးအတွက်ယာဒီဥတုကိစ္စကအရေးကြီးကြောင်းကျွန်တော်တို့ Australia အစိုးရကသိပါတယ်။ယာဒီဥတုဆိုင်ရာအချက်အသေးကိုဖြေရှင်းဖို့အတွက်ကျွန်တော်တို့အနေနဲ့အတူတူကလှုပ်ဆောင်သွားမှာပါ
။တရုတ်နိုင်ငံပိုင်မီဒီယာတွေကလည်းဝမ်ရဲ့ခီးစဉ်ဟာ Pacific ဒေတာမှာတရုတ်နိုင်ငံရဲ့ဩဇာကြီးထွားလာတဲ့ဆိုတာကိုသက်သေဖြစ်တယ်လို့ဖော်ပြထားပါတယ်။မကြခင်နှစ်တွေကဩစတြေးလျနဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးဟာပထဝီနိုင်ငံရေးအခြေအနေတွေကြောင့်မပြေလည်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံကဩစတြေးလျပြည်တွင်းရေးမှာဝင်ရောက်ဆက်ဖွဲ့မှုနဲ့အင်တာနက်ဆိုင်ဘာတရှိုးလုံးမှုတွေရှိတယ်လို့လည်းစွပ်စွဲမှုတွေရှိပါတယ်။တရုတ်နိုင်ငံကတော့ဒီလိုစွပ်စွဲချက်တွေကိုညှင်းပယ်လိုက်ပြီးဒါတွေဟာတရုတ်စံကျင်ရေးအစွဲတွေလို့တံပြန်ပြောဆိုလိုက်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြီးခဲ့တဲ့ဩစတြေးလျရွေးကောက်ပွဲမှာ Labor Party အနိုင်ရရှိပြီး အန်တိုနီအယ်ဗာနီစ်ဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်မှာတရုတ်အစိုးရကဂုံပြူသဝင်လွှာပေးပို့ပါတယ်အဲ့ဒီအထက်မှာဩစတြေးလျအစိုးရတင်တဲ့အနာဂတ်မှာပူပေါင်းလှုပ်ဆောင်ဖို့အသိရှိကြောင်းနှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာမယ့်အနေအထားဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
VOA ရဲ့တင်းလာနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာလာရောက်ဖတ်ရှုနိုင်တယ်လို့ပဲကျွန်တော်တို့ VOA is in the website ဆာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့ဒီဆာမျက်နှာမှာလည်းလာရောက်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့မလေးရှားဘက်ကအခြေအနေကိုကြည့်ရအောင်ပါမလေးရှားနိုင်ငံဆလံကောပြည်နယ်မှာပြည်ထရေးဝန်ကြီးနဲ့လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်တို့ဥဆောင်ပြီးတော့ကလန်မဲရူဈေးကြီးအနီးကမှာတောက်ကြနေကရှာဖွေဖမ်းဆီးမှုတွေလုပ်ပါတယ်မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသား900ကျော်ဖမ်းမိခဲ့ပါတယ်ဒီအကြောင်းVOA သတင်းတော့မအေးမှာသတင်းပေးပို့ပါရယ်ခင်ဗျာ
မလေးရှားနိုင်ငံဆလံကောပြည်နယ်ထဲမှာမလေးရှားပြည်ထရေးဝန်ကြီးနဲ့လဝကညွှန်ချုပ်တို့ဥဆောင်ပြီးကလန်မဲရူဈေးကြီးအနီးတစ်ဝိုက်မှာရှိတဲ့တရားမဝင်နိုင်ငံသားသား904ဦးကိုပြီးခဲ့တဲ့ရက်ကဖမ်းဆီးစစ်ဆေးခဲ့ရမှာ UNHCR ကကန်ဆောင်ထားတဲ့လူ600ကျော်နဲ့အထောက်ထားမဲ့90ကျော်ဖမ်းဆီးခံခဲ့ရပါတယ်မလေးရှားနိုင်ငံထိတ်တရေစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ဦးတီဟာမမောင်ကတော့ UNHCR ကကိုင်ဆောင်ထားသူတွေအများပြပါဝင်တဲ့အတွက်သူတို့တွေဟာမြန်မာပြည်ကလာကြတဲ့ရိုဟင်ဂျာတွေလို့ယူဆရကြအောင်အခုလိုပြောပါတယ်
ဒီကလန်မဲရူးမှာပေါ့ကလန်မဲရူးဘက်မှာတခြားနေရာတွေတော့ရှိတော့ရှိတာပေါ့နော်ဒါပေမဲ့ကြီးကြီးမားမားလောက်တာတော့လောလောဆယ်အဲ့တစ်ခုပဲရှိသေးတယ်သူတို့သတင်းထုတ်ပြန်ရဲရတော့900ဝန်းကျင်လောက်ရှိတယ်ပေါ့နော်အဲ့900ဝန်းကျင်မှာကျွန်တော်မြန်မာနိုင်ငံသားတွေလည်းပါတယ်ဒီဘင်္ဂလားဒေ့ရှ်လူမျိုးတွေလည်းပါတယ်နောက်ဟိုအင်ဒိုနီးရှားလူမျိုးတွေပေါ့နော်ဆိုတော့နိုင်ငံရသားတော့လူစုံပေါ့ဒါပေမဲ့ညာသောမင်းတို့ပြောတာဆို UNHCR ကတိုင်ဆောင်ထားတဲ့သူတွေဟိုအဲ့ဒီထဲမှာပါတယ်ပေါ့နော်ဘယ်နဲ့ UNHCR ကညာသောမင်းကိုင်ဆောင်ထားတဲ့ဆိုလို့ရှိရင်တော့ဟိုလူရင်းကြလူမျိုးတွေဖြစ်ဖို့များတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုအတိတ်ကဒီ UNHCR ကရဲ့ကိုင်ဆောင်တဲ့သူတော်များများကသူတို့ပဲညာသောမင်းထုတ်ပြီးတာများတယ်လေဟိုကျန်တဲ့တိုင်းရင်းသားတွေတော့ထုတ်တော့ထုတ်ပြီးတာပေါ့ဒါပေမဲ့နည်းတယ်
ဖန်စီခံနိုင်ရသူတွေကိုစမုံကြီးထိသိစခန်းကိုပို့ဆောင်ပြီးစစ်ဆေးမှုတွေလုပ်နေတာပါသူတို့ကိုတေချာစီစစ်နေတာတွေလုပ်နေတယ်လို့လည်းဥတီဟာမမောင်ကပြောပါတယ
်လောလောဆယ်သူတို့ဒီထိသိစခန်းတွေကိုဟိုအရင်ပို့ထားတာပေါ့နော်ထိသိစခန်းဥတဆိုင်ရနေမြေစခန်းရနေပြီးတော့သူတို့ဒီထိသိစခန်းတွေကိုယာယီပို့ထားတယ်ပေါ့အဲထိသိစခန်းတွေကနေစင်ပြန်စီစစ်ဖို့ရှိပါတယ်ဟိုပုံမှန်အားဖြင့်ဆိုလို့ရှိရင်တော့အခုကအင်မီဂရေးရှင်းကဖမ်းတာဖြစ်တဲ့အတွက်ထိန်းသိမ်းစခန်းတွေမှာဆိုယာယီတို့ဟိုထိန်းသိမ်းထားပြီးတော့အဲ့ကနေပြဲတို့အချက်လက်တွေကိုပြန်စီစစ်လို့အချက်လက်မှန်ကန်တယ်ဆိုလို့ရှိရင်တော့ပြန်လှုပ်ပေးဖို့ရှိပါတယ်ခင်ဗ
ျအခုလိုမျိုးဖမ်းဆီးတာဟာနေရပြန်ဖို့အတွက်တွန်းအားပေးတဲ့စီမံချက်ကြီးဖြစ်တယ်လို့လည်းဥတီဟာမမောင်ကဆိုပါတယ
် CI နဲ့ပြန်တဲ့ဟာတွေကိုဟိုလုပ်နေပြီလေဟိုနောက်ဆုံးထားပြီးတော့6လပိုင်း30ရက်နေ့နောက်ဆုံးထားပြီးပြန်ဖို့တို့စပြီးတော့ဟိုလုပ်နေပြီဆိုတော့သူတို့အဲ့လိုမျိုးဟိုဒီအစီအစဉ်နေရှိနေတဲ့အတွက်ဒီလူဟိုကိုနေရနိုင်ငံဘောနော်ပြန်နိုင်အောင်ဆိုပြီးတော့သူတို့ဟိုဒီလိုမျိုးဟာမျိုးဒီအဖမ်းစည်းတွေလုပ်တဲ့ဟာမျိုးပုံမှန်ဆို6လပိုင်းညဒီ12လပိုင်းဘောနော်ဒါပုံမှန်သူတို့လုပ်နေကြဆိုတော့လေအခုကတော့သူတို့စီမံချက်ဟိုအဲ့လိုကြီးကြီးလုပ်ပြီးတော့စနေပြီးတော့ကျွန်တော်တို့အဲ့လိုသုံးသပ်တာပေါ့
ပြီးခဲ့တဲ့20ရက်နေ့ကထိတ်သိမ်းရေးစခန်းကနေအစုလိုက်အပြုံလိုက်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေတဲကလူတရားကျော်ကိုပြန်ပြီးတော့ဖမ်းမမိသေးတဲ့အတွက်ရိုဟင်ဂျာတွေအစုဝေးနဲ့ရှိတဲ့နေရာတွေကိုလိုက်လံဖမ်းဆီးမှုတွေလည်းရှိနေတာပါအခုဆိုရင်ကလန်မဲရူဈေးကြီးတဝိုက်တာမကရိုဟင်ဂျာတွေအများစုနေထိုင်ရာဆာလာယန်ပါစာဘိုရွန်ဈေးတဝိုက်မှာလည်းဖမ်းဆီးမှုတွေဆက်လုပ်သွားမှာဖြစ်ကြောင်းမလေးရှားပြည်ထရေးဝန်ကြီးကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင်
VOA သတင်းတော့မအေးမှာဖြစ်ပါတယ်ခင်ဗျာအခုတခါနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်အီသီယိုပီးယားနိုင်ငံမြောက်ပိုင်းမှာ AP လာရုံးကလူအုပ်စုနဲ့တိုက်ခိုက်မှုအတွင်းအနည်းဆုံးမွတ်စလင်30သေဆုံးပြီးလူ100လောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကခရစ်ယာန်တွေအပေါ်လက်စားချေတုံ့ပြန်မှုစိတ်ဆော်စေခဲ့ပါတယ်ဟန်ရီဝီလ်ကင်းစ်ဂွန်ဒါမြို့ကပေးပို့တဲ့ဒီသတင်းကိုတော့ပြောပြမှာဖြစ်ပါတယ်ဗျာအေပီလာရဲလူအုပ်စုနဲ့အကြမ်းဖက်တိုက်ခိုက်မှုကဂွန်ဒါမြို့ကိုအခုထိ6လနေသေးပါမွတ်စလင်ပညာရှင်တို့ရဲ့အောက်တုဘာခန်းနာမှာတိုက်ခိုက်မှုဖြစ်ခဲ့တာပါဘာသာရေးအင်အားစုနှစ်ခုကြားတိုက်ခိုက်မှုတွေအီသီယိုးပီးယားနိုင်ငံရဲ့အခြားဒေသတွေကိုပါပြန့်နှံ့သွားမှာကိုအလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောပါတယ်
ပြည်တွင်းစစ်တမ်းခံနေရတဲ့ဒီနိုင်ငံမှာဘာသာရေးအကြမ်းဖက်မှုကနောက်ထပ်ပြဿနာတစ်ခုအဖြစ်ထပ်တိုးလာနိုင်တယ်လို့အကဲခတ်တွေကသတိပေးနေတာပါ။ဂွန်နာမြို့ရဲ့စနေနေ့ဈေးမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းမှာလည်းလူတချို့သေဆုံးခဲ့ရပြီးအသက်ခံရသူတွေဟာမွတ်စလင်တွေကြီးပဲလို့ပြောသူတွေရှိတယ်လို့ခရစ်ယာန်တွေလည်းပါဝင်တယ်လို့ပြောသူတွေလည်းရှိပါတယ်။ဒါကလက်တော့ပြန်တဲ့တိုက်ခတ်မှုဖြစ်ပြီးယူဒိုအဒစ်အဘာဘာအပါဝင်နိုင်ငံတော်မှာဆန္ဒပြဝဲတွေပေါ်ပေါက်ခဲ့ပါတယ်။ဒီအဖြစ်ပြက်တွေနဲ့ပတ်သက်လို့ဒေသခံတွေကလှုပ်လှဆွာထုတ်ပေါ်သတင်းပေးတာမျိုးမလုပ်ရအောင်ဂွန်နာမြို့အာဏာပိုင်တွေကစောင့်ကြည့်နေသလိုအင်တာနက်လိုင်းတွေကိုလည်းကန့်သတ်ထားပါတယ်။ဒါပေမဲ့ VOA ကတော့မျက်မြင်သက်သေတချို့ကိုမေးမြန်းနိုင်ခဲ့ပြီး Asna Q Kakis လည်းပါဝင်ပါတယ်။
Nakabringan Stroll Zakari.
အတူပါအခမ်းအနားအပြီးမှာမူစလင်လူငယ်တွေကအနီနာခရီးယန်သင်းကြီးမှာအချားလေးစီထားတဲ့ကြောက်တုံးကြီးတွေကိုသွားဆွဲထုတ်ယူရကမူစလင်နဲ့ခရီးယန်တစ်ပတ်လူငယ်တွေကြတိုက်ခိုက်မှုစဖြစ်ပြီးကတောင်းကင်းဖြစ်ကုန်ပါတယ
်ဒီအကြမ်းဖက်မှုကမူစလင်တွေအပေါ်တမင်ပြစ်မှတ်ထားတဲ့ကြိုတင်ကြံစီတဲ့လုပ်ရန်လို့နောက်ထပ်မြင့်မြင့်တူကလည်းပြောပါတယ်ပြည်အမှန်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကတိုက်တွန်းခဲ့ပြီးစုံစမ်းမှုတွေစားလုံးနေကြောင်းအီသီယိုးပီးယားရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဂွန်ဒါမြို့မှာရှိတဲ့ခရီးယန်ဘာသာရေးခေါင်းဆောင်တူကကုလသမဂ္ဂကိုဝေဖန်လိုက်ပြီးဒီအကြမ်းဖက်တိုက်ခိုက်မှုကချွင်းချက်သာဖြစ်ကြောင်းဒီမြို့မှာရှိတဲ့ခရီးယန်နဲ့မွတ်စလင်တွေကြားဆက်ဆံရေးကကောင်းမွန်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာနိုင်ငံရေးရည်ရွယ်ချက်နဲ့လူတချို့ကလှုပ်ဆောင်ညှင်းတာဖြစ်ပြီးအထူးသဖြင့်တော့တဘုံအုပ်စုကလုတာလို့ခရီးယန်တင်းအုပ်ဆရာယူဆုဖ်ဒက်စတာကပြောပါတယ
်ဂစ်ချစ်ယဟိမာနုတ်ဂစ်ချစ်တိုင်းလမ်းဘလန်နုမနာမနော
အီသီယိုးပီးယားအော်သိုဒေါ့ခ်ခရီးယန်ဖျားကြောင်းအနေနဲ့ကျွန်တော်တို့ယုံကြည်တာကဘာသာရေးကိုခုတုံးလုပ်ပြီးဒီလိုပဋိပက္ခဖြစ်အောင်အခြားတနေရာကနေဖန်တီးလာတာပါပြပအင်အားစုတွေကနိုင်ငံရေးအကျိုးမြတ်ရဖို့အတွက်ဒီပြဿနာရဲ့နောက်ခွဲမှာရှိနေတယ်လို့ထင်ပါတယ
်တကယ်တော့နှစ်ပေါင်းများစွာတအုံနှွေးနှွေးဖြစ်ခဲ့ရကနေအခုလိုတိုက်ခိုက်မှုဖြစ်လာရတာလို့ဂွန်ဒါအစ္စလာမစ်ကောင်စီကဘာသာရေးကောင်ဆောင်မိုလာယီဘရက်ကပြောပါတယ
်နေတော်ချာလူငရီဘောဂန်တကထမတဲ့ရေကြီးစီရေကတမဲအလုံ
းဘာသာရေးပြိပကဖြစ်လာနိုင်တဲ့လက္ခဏာရှိတာကို2016ခရဲကကျွန်တော်တို့လေးလာပေါ်ထုတ်ခဲ့ပြီးသက်ဆိုင်ရာအစိုးရယုံတွေကိုသတင်းပို့ခဲ့ပါတယ်နီလန်းမမှန်တဲ့ဘာသာရေးသင်တန်းတွေဟောပြောချက်တွေရှိနေတာကိုထောက်ပြခဲ့ပါတယ်ဒီမျိုးကတက္ကစီတွေပေါ်မှာရေးချစ်ထားတာတွေးကြရပြီးဒါကတဖက်သားရဲ့ဂုံတိတ်ခါကိုထိကြိုက်စေပါတယ
်ဒီမျိုးကတက္ကစီကဘာသာရေးရှင်ဒေသဆိုင်ရာလက္ခဏာမျိုးစလုံးနဲ့ဆက်နွယ်နေတယ်လို့ American Florida တက္ကသိုလ်ဘာသာရေးဆိုင်ရာအကဲခတ် Oster Bo ကဆိုပါတယ
် You know it's interesting when it comes to the Amhara region.
သေဝင်လာဖို့ကောင်းတာကဂွန်ဒါမြို့ဟာအမ်ဟာရာဒီသာကြီးထဲမှာရှိပြီးတော့ဂွန်ဒါနဲ့ကိုဂျန်မြို့ကမွတ်စလင်တွေဟာသူတို့ကိုသူတို့အမ်ဟာရာသားတွေအမ်ဟာရာလူမျိုးစုတွေလို့ပြောလို့မရှိကြပါဘူးအမ်ဟာရာဒီသာလို့ပြောလိုက်ရင်ဒါကရှီယိုအော်သိုဒေါ့စ်ခရစ်ယာန်ဘုရားကျောင်းအများစုကြီးစိုးထားတဲ့နေရာလို့လည်းနားလည်ထားကြပါတယ်ဒါကမတူကွဲပြားတဲ့သူတွေရောထွေးနေနိုင်တဲ့အခါထက်စဉ်းစားရမယ့်အပိုင်းလို့ထင်ပါတယ်
စုံစမ်းမှုတွေလုပ်နေစေဆိုပေမဲ့ဂွန်နာမြို့ကလူမှုအတိုင်းဝိုင်းကြားမှာတော့တင်းမာမှုတွေဆက်ရှိနေစေဖြစ်ပါတယ်ခင်ဗျာ
VOA ရဲ့တင်လာနေမနေ့ကင်းအစီအစဉ်တွေကိုသရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့သတင်းတွေကတုတထူးခြားဆန်းပြားသတင်းများအစီအစဉ်နဲ့အတူကမ္ဘာမြမမီဒီယာမြင်ကွင်းသရရှင်ပေးစာကဏ္ဍစတာတွေကိုနားဆင်ရတော့မှာပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနနေခင်ပြကြပါသေးခင်ဗျာမြမစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51နဲ့လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှာပေးစာသတင်းတွေကသုတထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာပြည်သွေးနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့တာလီဘန်တွေလက်အောက်အခြေခံလူအခွင့်အရေးတွေဆုံးရှုံးနေရတဲ့အာဖဂန်အမျိုးသမီးတွေရဲ့ဘဝဒစိတစောင်းကိုတင်ပြထားပါတယ်မန်းအင်ဂျင်နိုင်ကကူညီတင်ဆက်တာဖြစ်ပါတယ်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေတာလီဘန်တွေလက်အောက်အခြေခံလူ့အခွင့်အရေးတွေဆုံးကျုံးနေတဲ့အာဖဂန်အမျိုးသမီးတွေရဲ့ဘဝအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဖဂန်နစ္စတန်နိုင်ငံကထိတ်တန်းသတင်းရုပ်သံလိုင်းတွေကအမျိုးသမီးသတင်းတင်ဆက်သူတွေဟာဒီကနေ့တနင်္ဂနွေနေ့မှာတော့သူတို့ရဲ့မျက်နှာတွေကိုဖုံးပြီးတော့သတင်းတင်ဆက်ခဲ့ကြပါတယ်လို့ပြီးခဲ့တဲ့မေလ22ရက်နေ့ကထုတ်လွှင့်ခဲ့တဲ့ VO ရဲ့သတင်းတပုတ်မှာနားထောင်လိုက်ရပါတယ်ဒီလိုလို့ဖို့ဒီကြော့ပြန်အာဏာရလာတဲ့တာလီဘန်အစိုးရကအမိန်ထုတ်ခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေလူမြင်ကွင်းမှာသွာလာကြတဲ့အခါခြေစုံခေါင်းစုံခေါင်းမြီးချုံဖို့လိုအပ်ပါတယ်အိမ်ပြင်ထွက်တဲ့အမျိုးသမီးတွေဟာမျက်နှာကိုဖုံးကာမထားဘူးဆိုရင်ဖခင်အကိုမောင်ဒါမှမဟုတ်ခင်မွန်းစတဲ့အုပ်ထိန်းသူတွေကိုသတိပေးမှဖြစ်ပြီးအဲ့ဒီနောက်မှာတော့ထောင်သုံးရဲ့ကြားခံကြရမှာဖြစ်ပါတယ်ဒီညွန်ကြားချက်ကိုဆက်ပြီးချိုးဖောက်နေရင်တော့အုပ်ထိန်းသူကိုပို့ပြီးပြင်းထန်တဲ့အပြစ်ပေးဖို့တရားရုံးမှာရင်ဆိုင်ကြရမှာပါအစိုးရဝန်ထမ်းအမျိုးသမီးတွေမျက်နှာကိုဖုံးကွယ်မထားဘူးဆိုရင်အလုပ်ထုတ်ခံကြရမှာဖြစ်ပြီးအမျိုးသားဝန်ထမ်းတွေအနေနဲ့တော့သူတို့မိသားစုတွေကအမျိုးသမီးတွေညွှန်ကြားချက်ကိုချိုးဖောက်ရင်အလုပ်ကရပ်နားခံကြရမှာဖြစ်တယ်လို့တာလီဘန်အစိုးရရဲ့အကျင့်သီလစင်ကြယ်ရေးနဲ့ဒုစရိုက်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားကြောင်းသိရပါတယ်တာလီဘန်တွေဟာနိုင်ငံကိုဘာသာရေးကိုအခြေခံတဲ့အစ္စလာမစ်ဥပဒေရှရီယာနဲ့အုပ်ချုပ်တာဖြစ်လို့ဒီလိုအမိန့်တွေထုတ်တာဖြစ်ပါတယ်
။မေလ23ရက်နေ့မှာလဲ BBC သတင်းဌာနကလဲအာဖဂန်နစ္စတန်မှာရှိတဲ့လျှို့ဝှက်မိန်းကလေးစာတင်ကြောင်းတစ်ခုအကြောင်းကိုထုတ်လွှင့်ခဲ့ပါတယ်။တာလီဘန်အစိုးရကမိန်းကလေးတွေကိုမူလာတန်းအဆင့်ထိသာကျောင်းတက်ခွင့်ပေးထားပြီးအလဲတန်းနဲ့အထက်တန်းအဆင့်တွေကိုမိန်းကလေးတွေကျောင်းတက်ခွင့်စာတင်ခွင့်မပေးပါဘူး။လျှို့ဝှက်မိန်းကလေးစာတင်ကြောင်းလေးရဲ့တဦးတည်သောဆရာမကတော့အန်ဒီရဘလောက်ကြီးတယ်ဆိုတာကျမတို့သိပါတယ်အဲ့ဒီအတွက်စိုးရိမ်ပူပန်မှုလည်းမရှိဘူးမဟုတ်ရှိပါတယ်ကျမတို့ဟာဒီလျှို့ဝှက်စာတင်ကြောင်းကလေးကိုအကောင်းဆုံးဖန်တီးထားပါတယ်သူတို့ကကျမကိုဖမ်းမယ်ရိုက်မယ်ဆိုရင်တော့ဒါမျိုးလှုပ်လိုက်ရတဲ့အတွက်တန်တယ်လို့ထင်ပါတယ်လို့ BBC သတင်းထောက်ကိုပြောကြားခဲ့တဲ့ဆရာမရဲ့တတိကတော့တကယ့်ကိုလေးစားစရာပါအသက်အန္တရာယ်ကြားကနေအာဖဂန်အမျိုးသမီးတွေပညာရေးအတွက်စွန့်စားဆောင်ရွက်နေတဲ့ဆီယာမတအူးရဲ့အနေထားဖြစ်ပါတယ်
။ဒါကြောင့်လေအမေရိကန်တပ်တွေရုတ်သိမ်းလို့အာဖဂန်ရဲ့မြို့တော်ကဘူတာလီဘန်တွေလက်ထဲကျသွားချိန်မှာအာဖဂန်ကနေထွက်ခွာဖို့ကြိုးစားကြတဲ့စောက်တရားမရတဲ့လူအုပ်ကြီးဟာလေစိတ်မှထိမ့်မနိုင်သိမ့်မရဖြစ်နေတဲ့မြင်ကွင်းတွေကိုမီဒီယာတွေမှာမြင်ခဲ့တွေ့ခဲ့ကြရတာပါ။အထူးသဖြင့်အမျိုးသမီးအခွင့်အရေးအတွက်တက်ကြွလှုပ်ရှားသူတွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးအားကစားသမားတွေအမျိုးသမီးအနုပညာရှင်တွေဟာမဖြစ်ဖြစ်တဲ့နည်းနဲ့အာဖဂန်ကနေရအောင်ထွက်ခွာကြရပါတယ်အချိန်မီမထွက်ခွာနိုင်ရင်တာလီဘန်တွေရဲ့ဖမ်းဆီးရေးယူနှိပ်စက်တပ်ဖြတ်တာကိုခံရမှစိုးရိမ်ကြလို့ပဲဖြစ်ပါတယ
်အဲ့ဒီလိုအာဖဂန်ကနေထွက်ခွာဖို့ကြိုးစားတဲ့အထက်မှာအဆိုတော်လည်းဖြစ်အမျိုးသမီးအရေးလှုပ်ရှားသူလည်းဖြစ်တဲ့အာရီယာနာစာအီဆိုတဲ့အမျိုးသမီးလည်းအပါအဝင်ဖြစ်ပါတယ်သူကိုတာလီဘန်တွေကတအိမ်တက်ဆင်းရှာနေပြီဆိုတဲ့သတင်းကိုကြားလို့လေစိတ်ကိုအပြေးလွှားဆင်းခဲ့ပါတယ်။ဒါပေမဲ့လေစိတ်မှာကတောင်းကနေဖြစ်နေတဲ့လူအုပ်ကြီးကြောင့်လေရင်ပေါ်ရောက်ဖို့ဘလို့မှမဖြစ်နိုင်ဘူးဆိုတာသိလိုက်ရပြီးလေစိတ်ကနေပြန်လှည့်ခဲ့ရပါတယ်။အဲ့ဒီနေ့ကတော့2021ဩဂုတ်လ15ရက်နေ့ပါ။ဒါပေမဲ့ကံကောင်းထောက်မှစွာပဲအာရီယာနာစာအီနဲ့သူ့ချစ်သူဟာ
နောက်တနေ့မှာကဘူးလေဆိပ်ကနေပါကစ္စတန်ကိုထွက်ခွာနိုင်ခဲ့ပါတယ်။အာရီယာနာစာအီကသူ့ရဲ့တုံ့လှုပ်ခြောက်ခြားမှုကိုခုလိုရင်ဖွင့်ပါတယ်။ပြောရရင်ကျမတရားမအောင်မကြောက်ပါဘူး။တကယ်ကိုမကြောက်တာပါ။ဒါပေမဲ့တာလီဘန်တွေအရှင်ဖမ်းမိမှာကိုတော့အယမ်းကြောက်တာပါ။တွဲကြည့်ရုံနဲ့ကိုတော့တုံ့လှုပ်ခြောက်ခြားလာပါတယ်။ဖာဟွန်ဒါဆိုတဲ့အမျိုးသမီးကိုအရှင်လက်လက်မီးရှို့တတ်ခဲ့တာပါ။ကျမကလည်းဖမ်းမိခဲ့ရင်အဲ့ဒီလိုလုပ်မှာပါ။ဒီလိုထိတ်လန့်စရာအတွေ့ကကျမခေါင်းထဲမရက်မနာဝင်နေတာပါ။အ
ာဖဂန်မှာထင်ရှားတဲ့ဘာသာရေးခေါင်းဆောင်တဦးဖြစ်သူတာလီဘန်တွေကလည်းလေးစားရတဲ့ရှိတ်ရာဟီမူလာဟခါနီကတော့အစ္စလာမ်ရှာရီယာဥပဒေထဲမှာအမျိုးသမီးတွေရဲ့ပညာရေးကိုပိတ်ပင်ထားတဲ့အချက်တစ်ချက်မှမပါဘူးလို့ထောက်ပြပြောဆိုပါတယ်။အာဖဂန်မှာအသက်15နှစ်နဲ့24နှစ်ကြားမျိုးဆက်သစ်တွေမှတောင်လူဦးရေရဲ့တဝက်လောက်ပဲစာတက်မြောက်ကြတယ်လို့ဆိုပါတယ်။စာတက်မြောက်မှုနှုံးမှာအမျိုးသားတွေကအမျိုးသမီးတွေတဲ့၃ဆလောက်ပိုများတယ်လို့သိရပါတယ်။အာဖဂန်မှာအမျိုးသမီးလူဦးရေရဲ့15ရာခိုင်နှုန်းသာစာရေးတတ်ဖတ်တတ်ကြပါတယ်။ဒီလိုအခြေအနေတွေကြောင့်လေအာဖဂန်နစ္စတန်နိုင်ငံမှာလူအခွင့်အရေးနဲ့အမျိုးသမီးတွေရဲ့လွတ်လပ်ခွင့်တွေအပေါ်တင်းကြပ်ထုတ်ချဲတဲ့မူဝါဒကိုအများဆုံးပြန်လည်ရုပ်သိမ်းဖို့ပြီးခဲ့တဲ့မေလ24ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာတခဲနဲ့တောင်းဆိုခဲ့ကြတဲ့ညင်ညာချက်ကိုထုတ်ပြန်ခဲ့ကြခြင်းဖြစ်ပါတယ်။တာလီဘန်တွေအနေနဲ့အမျိုးသမီးတွေအပေါ်တင်းကြပ်စွာချုပ်ချယ်ထားတဲ့အခွင့်အရေးတွေကိုရနိုင်ဖို့ဆိုရင်တော့ BBC သတင်းတော့တွေးဆခဲ့တဲ့အသက်15နှစ်အရွယ်အာဖဂန်အမျိုးသမီးငယ်တစ်ယောက်ပြောသလိုပါပဲ။တတိရှိကြပါ။အားလုံးတတိရှိကြမယ်ဆိုရင်ဘယ်သူမှတားဆီးလို့မရပါဘူးတဲ့။ဟုတ်ပါတယ်။ပညာသင်ခွင့်ရဖို့အမျိုးသမီးတွေတတိရှိကြဖို့လိုပါတယ်။အာဖဂန်ပြည်သူတွေပညာသင်ယူခွင့်ရပြီးပညာတတ်တွေဖြစ်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ပညာရေးကသာအမှောင်တူတဲကလူအဖွဲ့အစည်းကိုဆွဲထုတ်ကဲတင်ပေးနိုင်မယ်မဟုတ်ပါလားခမညာ
။ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ဖြစ်ပါတယ်ခမညာ။သတင်းတွေကသုတအပတ်စဉ်ကဏ္ဍမတိုင်ခင်မှာအခုတော့မအေးသန္တာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ။
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မရှိကြမှာရေးလာတဲ့တော်ရရှင်တင်းရင်မူက VOE ရုပ်သံဌာနကအကိုအမများအားလုံးအတန်ပါရမီပြည့်စုံသူများဖြစ်တော့ကြောင့်ဂုဏ်ယူဝမ်းမြောက်မိပါသည်ရှင်နဲ့ဟုတ်ကဲ့ယေရှုအထူးတင်ပါရနော်ဆက်ပြီးတော့အားပေးပါအောင်ရှင်မတ်ခင်ဆန်းဝေဆိုတဲ့တော်ရရှင်ကလည်း VOE ဖွယ်သားတွေအားလုံးလေးစားပါတယ်မိလာရဲ့အမြဲတမ်းနားထောင်ပါတယ်သတင်းတင်ဆက်သူတွေအားလုံးအပေးအယူအချိတ်ဆက်မိမိရရတင်ပြမှုကောင်းပါတယ်ယေရှုတင်ပါတယ်ကျမ်းမာချမ်းသာကြပါစေတဲ့မကင်ဆန်ဝေးကျမတို့ရေဒီယိုတင်ဆက်မှုရုံးမြင့်တန်ကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသတာကိုကြည့်ပြီးပြောဝင်ရပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးကိုနှုတ်ခွန်းဆင်ရင်နဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ။ VOA ဝိုင်းတော်သားများနဲ့ပြည်သူများအားလုံးကျမ်းမာပျော်ရွှင်လို့တောကအပူများငြိမ်းချမ်းကြပါစေ။ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်နဲ့နိုင်ငံတကာသတင်းတွေကိုနားထောင်ခွင့်တည်ခွင့်ရလို့ကျေးဇူးအထူးတင်ပါတယ်။ပြည်သူတွေရဲ့ပေးစာတွေကိုအရေးတူဖော်ပြပေးတယ်။အပြန်အလှန်လေးစားမှုထားလို့ဝမ်းသာပီတိဖြစ်ရပါတယ်။ VOA သတင်းဌာနရဲ့ကျေးဇူးကြောင့်မြန်မာနိုင်ငံရဲ့မြို့နယ်တိုင်းလက်ရှိအဖြစ်အပျက်တွေကိုကြားရတာမြင်ရတာစိတ်ထဲမှာအတော်လေးနေရခက်တယ်ဗျာ။မြို့ရွာတွေဟာမီးလောင်မြင်တွေဖြစ်နေပြီးဒုက္ခအမျိုးမျိုးနဲ့ရင်ဆိုင်ကြရတဲ့ပြည်သူတွေမျက်ရည်တွေနဲ့ရင်ဖွင့်တန်တွေနားထောင်ရတယ်။အာတင်းထားကြပါလို့မပြောရဘူး။ပြည်သူတွေကိုအဲ့လောက်ထိရုံမှရိုင်းဆိုင်နေကြတာတနေ့တူသောအကျိုးပြန်ခံရပါစေ။သတင်းတွေနားမထောင်ပဲလည်းမနေနိုင်ဘူး
။ဟုတ်ကဲ့ပါ။သူကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်ဖြစ်ပါလေ။အရင်တုန်းကလည်းစာရီးရေးပုလို့ကျွန်မသိရပါတော့။သူကမြန်မာနိုင်ငံကအခြေအနေတွေတွေ့နေမြင်နေကြားနေရတာစိတ်ထဲမှာအတော်လေးနေရခက်ပါတယ်တဲ့။ သူကမြို့ရွာရဲ့မီးလောင်မြင်နေဖြစ်နေရပြီဆိုပြီးတော့ရေးလာလို့နောက်ထပ်ဒီမြို့ရွာရဲ့မီးလောင်မြင်နေဖြစ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်နော် VOA ရေမြမပြည်တွင်မီးရှို့ခံနေရတဲ့ကြေးရွာတွေအစုလိုက်ပြုံလိုက်တတ်ခံရတဲ့သူတွေတစ်နေ့တစ်ခြားပို့ပြတ်များများလာပါတယ်ဒါကြောင့်မလို့ VOA အနေနဲ့တရားသတင်းကောင်းစဉ်နဲ့တသက်မမတ်သတင်းထုတ်ပြန်ကြေညာပေးပါရဲ့နဲ့စီးရင်တရားစွာ record ပြုလုပ်ပေးထားပါရဲ့ပြည်ပြည်သက်တယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့မှာလင်းနဲ့စွာတောင်းဆိုတိုက်တွန်းအပ်ပါတယ်တဲ့ဒုနည်းမဟုတ်တနည်းတဖုံနိုင်ငံတကာသတင်းဌာနတွေရောက်ရှိစေဖို့အထူးကူညီဆောင်ရွက်ပေးစီခြင်းမရခင်ဗျာတဲ့ဒီသောရရှင်ကမြန်မာနိုင်ငံမှာလူသားတို့ပေါ်မှာချိုးဖောက်ကျူးလွန်တဲ့ပြစ်မှုတွေကို VOA ကသတင်းဖော်ပြပေးပါမှတ်တမ်းယူစင်းလုပ်ပေးပါဆိုလို့ကျမတို့ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့သတင်းတွေဖော်ပြပါတယ်သတင်းဖော်ပြရဲဆိုတာကလည်းတနည်းအားဖြင့်ကဘာတိမှတ်တမ်းဖြစ်သွားတာပါနော်ဖြစ်ရတိုင်းကို record လုပ်မှတ်ထားပေးပါဆိုတာကတော့ဒီမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစား IMMN လိုမျိုးကုလသမဂ္ဂအဖွဲ့အစည်းတွေဒီဖြစ်ရတွေကိုအသေးစိတ်အစီရင်ပြုစုနေတာဖြစ်ပါတယ်ရှင်ဒါကြောင့်မို့ဒီလိုကိစ္စမျိုးတွေလူတွေမသိဘဲနဲ့အစီရင်မဲ့ဖြစ်သွားမယ်ဆိုတာကိုတော့မပူပါနဲ့လို့ပြောချင်ပါတယ်ရှင်ဒါနဲ့ကျမတလောကပဲစာပြန်ကြားပေးလိုက်တဲ့သရရှင်တယောက်ရဲ့စာအဲ့စာကတော့ရန်ကုန်အောင်မင်္ဂလာကားဂိတ်မှာဗျောင်လူရဲ့ခံရတယ်ဆိုတဲ့စာပါဒီစာကိုလွှင့်သွားပြီးတော့နောက်တရက်မှာရေးလာတဲ့သရရှင်ကတော့
မနေ့ကသတင်းနားထောင်လိုက်ရပါတယ်အောင်မင်္ဂလာအဝေးပြေးဂိတ်မှာလူမိုက်ဂိုင်းဆန်ဆန်ငွေလူခံရတဲ့အမျိုးသမီးဆိုတာကျုပ်ရဲ့သမီးပါငွေနှသိမ့်မှာလမ်းစရိတ် 9,000 ပြန်ပေးပါဆိုတာ 2,000 တော့ပြန်ပေးတယ်ဒီမှာတွေ့လာဓာတ်ဆိုပြီးပြတယ်တဲ့ကျွန်တော်အေယာဝရီကပါနွမ်ဘာလိုသားနဲ့သမီးကိုဆက်ယုံစင်ခိုင်းထားတာပါစိတ်မချရပါမိအခြေအနေရထားရတာပါ
ဟုတ်ပါတယ်စားဝတ်နေရေးကြောင့်နေကားနေပြောမျိုးပေါ်တဲ့အလုံးလုံးကြရတဲ့သားသမီးတွေအတွက်မိဘတိုင်းရဲ့တော့ကဖြစ်ပါတယ်ရှင်နားဆင်ပြောအခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်စားဝတ်နေရေးခက်ခဲလာတာနဲ့မျှမျိုးပေါ်မှာအခုလိုမျိုးဒူးစရိုက်မှုတွေလည်းပေါ်လာခဲ့တာဖြစ်ပါတယ်တရားဥပဒေစိုးမိုးမှုမရှိတာရဲ့အပြရောက်လည်းဖြစ်ပါတယ်နော်နောက်ဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးပါဦးမရှင်။ဝါဒေတာမှာဖြစ်နေတဲ့အကြောင်းအရာပါ
။ဝါပြည်နယ်ကကိုဗစ်ရောဂါအကြောင်းပြပြီးလော့ကဒေါင်းချတာအပြင်ပေးမထွက်တော့အလုပ်လည်းမလုပ်ရတဲ့အတွက်စားဖို့တော့အဆင်မပြေတော့လို့ပါ။ကြားထဲနှစ်ပတ်တခါဆေးလာစီရင်တရုတ်ယူရန်160တောင်းပါလေ။အလုပ်မလုပ်ရလို့မရှိဘူးပြောလည်းမရပါဘူး။တခြားနေရာကခြေပြီးပေးခိုင်းပါလေ။နောက်တစ်ပတ်လောက်တော့ထပ်ပိတ်နေမယ်ဆိုရင်စားစရာလည်းကုန်ပါပြီ။အခုတော့ခောက်ဆွဲကြောက်လေးပဲကျန်တော့တာပါ။ကျေးဇူးပြုပြီးတော်ဝင်ရှိတဲ့သူတွေကိုသိအောင် VOA ကနေအကူအညီတောင်းရတာပ
ါဒါကဝါဒေတာကသောရရှင် AP လကုံပိုင်းကရေးတဲ့စာပါနော်တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါတိုက်ဖြစ်ရေးတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတာမလို့တရုတ်နိုင်ငံနဲ့ကပ်ရဲ့ဝါဒေတာမှာလဲလော့ကဒေါင်းချလိုက်ပုံရပါတယ်ဒီသောရရှင်ကဝါဒေတာကဆိုပေမဲ့လည်းဘယ်မျိုးလဲဆိုတာတော့မပါပါဘူးအခုနောက်ဆုံးဝါဒေတာနောက်ဆုံးအချိန်နေသိအောင်လို့ကျမ Facebook group ဝါပြည်နယ်ပန်ဆိုင်မျိုးအလောက်ကန်ရှာဖွေနေသတင်းဆောင်ဆိုတဲ့group စာမျက်နှာမှာတွားကြည့်တော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတချို့မျိုးတွေပြန်ပြီးဖွင့်လိုက်ပါပြီလို့လည်းရေးထားတာတွေ့ရပါတယ်ရှင်။တချို့တွေလည်းအိမ်ပြန်ခြင်းနဲ့တချို့တွေလည်းတစ်လအတွင်းမှာဒီဆွေမျိုးသားချင်းဆုံးသွားတာရှိလို့စိတ်မကောင်းဖြစ်ပြီးတော့ရေးထားကြရတယ်လည်းဖတ်လိုက်ရတော့ဒီကက်ယောဂအခြေအနေကစိုးမလာပါစေနဲ့လို့ပဲဆုတောင်းမိပါတယ်နော်။ခံစားချက်ရင်ဖွင့်စာလေးရေးပြရစီပြလို့ရေးလာတဲ့သရရှင်ကတော့အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေမှာသူကြုံတွေ့နေရတဲ့အခက်အခဲတွေကိုရင်ဖွင့်ပြောပြလာတာပ
ါကျွန်တော်ကစစ်တပ်ကဗိုလ်ကြီးဟောင်းတယောက်ပါဒီလိုပြောလို့လဲစစ်တပ်ထောက်ခံသူကြံဖို့ထောက်ခံသူမဘာသာထောက်ခံသူမျိုးချစ်အဖွဲ့ထောက်ခံသူယနေ့ခေတ်အခေါ်ဒလန်ပြူစောထီတွေးတော့လုံးဝလုံးဝမဟုတ်ပါဘူး NLD ပါတီဝင်မဟုတ်ပေမဲ့အမေစုကိုလေးစားချစ်ခင်လို့ NLD ထောက်ခံသူဖြစ်တယ်လို့2015-2020ရွေးကောက်ပွဲတွေမှာလည်း NLD ရဲ့ကြီးအဖွဲ့မှအကူအညီပေးခဲ့သူပါစစ်တပ်ကအနာသိန်းတော့လဲရက်ွက်ထဲမှာရှေ့ဆုံးကနေမိသားစုလိုက်ဆနပြဝရီမှာပါဝင်ခဲ့သူပါဆနပြပြည်သူတွေကျောင်းသူကျောင်းသားတွေကိုကူညီခဲ့ပါတယ်ကျွန်တော်သမီးဆိုရင်လဲအနာသိန်းနဲ့နှစ်ကနေဒုတိယနှစ်ကျောင်းသူအနေနဲ့ကျောင်းဆက်မတက်တော့ပါဘူးပြောချင်တာကဒီလိုပါစစ်တပ်အနာသိန်းလိုက်လို့ပြည်သူတွေစီးပွားပြက်ဒုက္ခအကြီးကျယ်ရောက်နေရတဲ့အထဲမှာကျွန်တော်မိသားစုဟာလဲစီးပွားပြက်တဲ့အပြင်ကိုဗစ်ရောဂါမိသားစုလိုက်ဖြစ်ကြလို့ဒုက္ခအကြီးကျယ်ရောက်ခဲ့ရပါတယ်ဒါကြောင့်မလို့ကျွန်တော်ရဲ့သမီးကိုပုဂ္ဂလိကကုမ္ပဏီကိုပိုင်လုပ်ငန်းတွေကိုလှုပ်ရှားလာတင်တဲ့အခါမှာဘယ်ကုမ္ပဏီပုဂ္ဂလိကလုပ်ငန်းကမှလက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့မှတ်ပုံတင်အလုပ်ကိမှာစစ်မှုထမ်းဖြစ်တာရဲ့မိသားစုတကောင်စီမှာလည်းစစ်မှုထမ်းဖြစ်နေတော့ဘယ်လောက်ကမှလက်မခံတာပါ။ကျွန်တော်ရဲ့မှတ်ပုံတင်ဟာဆိုလို့ရှိရင်1985စစ်တပ်ထဲရှိစဉ်လုပ်ပေးထားတာဖြစ်တယ်လို့ ဒီကောင်စင်းကလည်း2000ခုနှစ်ကမိသားစုဒီကောင်စင်းထဲမှာတက်နေလာဝကကနေပြောင်းလိုက်တော့စစ်မှုထမ်းဆူပြီးတော့ဖြစ်နေပါတယ်ဒီလိုဖြစ်တွေပေါင်းတော့အခုဆိုလို့ရှိရင်ကျွန်တော်တမိခင်ဗျာကြောင်းမတက်အလုံးမရပြီးတော့အခြားတင်နန်းတွေလည်းငွေမတက်နိုင်လို့မထားနိုင်ကျွန်တော်တို့တမိသားစုလုံးစာဝန်ကြီးရေးကျမရေးအတွက်ဆွေရေမှတ်ကိုရောက်နေရတယ်ဆိုတာကို VOE ကနေပြီးတော့ရင်ဖွင့်ချင်ပါတယ်ဗျာ
ဒါကတော့တချင်းကစစ်မှုထမ်းတယောက်ဖြစ်ခဲ့ပါတယ်ဆိုတဲ့သူတယောက်ရဲ့အခုလက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ရှင်သောရရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့တင်းတစ်ပတ်ရရှိပါစေလို့လည်းဆန္ဒပြုမိပါတယ်နော်ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာဘေးစာများအစီအစဉ်ကိုနားဆင်ရပြီးမှာတော့မန်းညိုညိုလွင်တင်ဆက်မဲ့သတင်းတွေကတုဒအစီအစဉ်မှာဒီတစ်ပတ်ဘယ်လိုအကြောင်းအရာတွေပြောပြမလဲဆိုတာကိုနားဆင်ကြည့်အောင်ပါဗျာ
နှစ်စဉ်မေလ29ရက်နေ့ကိုကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းသူများနိုင်ငံတကာနှင့်အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာငြိမ်းချမ်းရေးဆောင်ရွက်မှုတွေမှာရှေ့တန်းကနေပါဝင်တာဝန်ထမ်းဆောင်နေကြတဲ့နေပယ်အသီးသီးကငြိမ်းချမ်းရေးတပ်သားတွေနဲ့ငြိမ်းချမ်းရေးတာဝန်ထမ်းဆောင်နေသူတွေကိုအလေးထားဂုဏ်ပြုတဲ့နေ့တစ်ခုအဖြစ်သတ်မှတ်ထားတာပါ။1948ခုနှစ်ကစပြီးအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာငြိမ်းချမ်းရေးဆောင်ရွက်မှုတွေမှာအခုအချိန်ထိဆိုရင်ငြိမ်းချမ်းရေးတပ်သားပေါင်း 4,200 နီးပါးဟာလုပ်ငန်းတာဝန်တွေအတွင်းအသက်ပေးဆောင်ရွက်ခဲ့ကြရပါတယ်။ပြီးခဲ့တဲ့2021ခုနှစ်ထဲမှာပဲကုလသမဂ္ဂရဲ့အလံအောက်မှာတာဝန်ထမ်းဆောင်ရင်အသက်ပေးခဲ့ရသူ135ဦးရှိခဲ့ပါတယ်။ငြိမ်းချမ်းရေးတပ်တွေရဲ့မစ်ရှင်ကို1948ခုနှစ်မေလ29ရက်နေ့မှာစတင်ခဲ့တာပါအရှေ့အလယ်ပိုင်းဒေသအစ္စရေးနဲ့အာရပ်အကြားလက်နက်ကင်သဘောတူညီချက်ကိုစောင့်ကြည့်မှုအတွေ့ကုလသမဂ္ဂရဲ့စစ်ဖက်ဆိုင်ရာလေလာသူအနည်းငယ်ကိုဆေလွတ်ခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်ကစလို့အခုဆိုရင်ကုလသမဂ္ဂမှာငြိမ်းချမ်းရေးတပ်သားအမျိုးသားအမျိုးသမီးစုစုပေါင်းတသန်းကျော်ဟာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေမှာတာဝန်ထမ်းဆောင်နေကြပါပြီစစ်ဖက်ဆိုင်ရာငြိမ်းချမ်းရေးတပ်သားပေါင်းက 18,000 ကျော်ရှိပြီးကျန်တဲ့သူတွေဖြစ်တဲ့ရဲဘက်နဲ့တခြားအရက်ဖက်ဆိုင်ရာတာဝန်ထမ်းဆောင်နေသူတွေကတော့လုပ်ငန်းစဉ်12ခုမှာတာဝန်ယူလှုပ်ဆောင်နေကြပါတယ်။လွန်ခဲ့တဲ့1993ခုနှစ်က
နေပယ်အသီးသီးကငိမ့်ချမ်းရေးတပ်သားတွေထဲမှာအမျိုးသမီးတွေပါဝင်မှု1ရာခိုင်နှုန်းသာရှိခဲ့ပေမဲ့အခုဆိုရင်စစ်ဖက်ရဲဘက်နဲ့အရက်ဖက်ငိမ့်ချမ်းရေးဖော်ဆောင်မှုလုပ်ငန်းတွေမှာအမျိုးသမီးတွေရဲ့ရာခိုင်နှုန်းက39ရာခိုင်နှုန်းနီးပါးရှိလာပါတယ်။ငိမ့်ချမ်းရေးထိမ့်သိမ်းမှုဝန်ထမ်းတွေတပ်သားတွေဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့လူမှုအပေါ်ကာကွယ်ရေးဆိုင်ရာအပြစ်ခံရက်စဲမှုတွေလူခွင့်ရေးဆိုင်ရာကာကွယ်ပေးမှုတွေတရားဥပဒေစိုးမိုးရေးလုပ်ငန်းတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာရေးအတွက်လုပ်ငန်းတွေမြေမြုပ်မိုင်းအန္တရာယ်ကာကွယ်ရေးလုပ်ငန်းတွေကိုအဓိကထားဆောင်ရွက်ကြရပါတယ်။ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတပ်သားတွေကိုအဖွဲ့ဝင်နိုင်ငံတွေကစေလွှတ်ကြရတာဖြစ်ပြီးအခုနောက်ဆုံးရရှိတဲ့အချက်အလက်တွေရတော့ကုလသမဂ္ဂအတွက်ငြိမ်းချမ်းရေးတပ်သားအင်အားအများဆုံးပေးပို့ထားတဲ့နိုင်ငံကမြန်မာအင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်ပါတယ်။အမျိုးသား6123ဦးနဲ့အမျိုးသမီး324ဦးစုစုပေါင်း6448ဦးကုလသမဂ္ဂရဲ့အလံတော်အောက်မှာငြိမ်းချမ်းရေးတပ်သားတွေအဖြစ်တာဝန်ထမ်းဆောင်နေကြတာပါဒုတိယကတော့နီပေါ်နိုင်ငံမှာအမျိုးသားအမျိုးသမီးစုစုပေါင်း9536ဦးရှိပါတယ်တတိယအများဆုံးကအိန္ဒိယနိုင်ငံဖြစ်ပါတယ်အမျိုးသားအမျိုးသမီးစုစုပေါင်း9481ဦးရှိပါတယ်စတုထကတော့ရဝမ်ဒါနိုင်ငံဖြစ်ပြီးအမျိုးသားအမျိုးသမီးစုစုပေါင်း9263ဦးတာဝန်ထမ်းဆောင်နေတာပါထိတ်ဆုံး15မှာရှိတဲ့နောက်တဲ့နိုင်ငံကတော့အီသီယိုးပီးယားနိုင်ငံဖြစ်ပါတယ်အမျိုးသားအမျိုးသမီးစုစုပေါင်း4856ဦးရှိပါတယ်အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကအများဆုံးဖြစ်ပြီးအမျိုးသား2639ဦးနဲ့အမျိုးသမီး159ဦးစုစုပေါင်း2818ဦးဟာကုလသမဂ္ဂမှငြိမ်းချမ်းရေးတပ်သားတွေဖြစ်တာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်ရှင
်။မန်းညိုညိုလင်းတင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြ။အေဗရက်တောင်ရှိတဲ့ဒီပေါ်နိုင်ငံမှာအပူဆုံးလူသားတယောက်နေထိုင်ပါတယ်ပြင်သစ်နိုင်ငံမှာအရှိဆုံးကြိုးတန်းကိုလမ်းလျှောက်ပြခဲ့ပါတယ်ဒီအစီအစဉ်ကိုတော့ငင်းကိုငင်းညံ့နဲ့မက်ခင်ဖြူတွေပြောပြမှာပါဒီအစီအစဉ်မှာတော့ဒီကမ္ဘာအမြင့်ဆုံးတောင်ရှိတဲ့ဒီအေဗရက်တောင်ရှိတဲ့နေပေါ်နိုင်ငံမှာကမ္ဘာအပူဆုံးလူသားတူနေထိုင်တာဖြစ်ပါတယ်ဒီအကြောင်းတွေကိုတော့ကိုငင်းညံ့နဲ့မက်ခင်ဖြူတွေတို့ပြောပြမှာဖြစ်ပါတယ်ဗျာ
ကမ္ဘာအမြင့်ဆုံးတောင်အေရတ်တောင်ရှိတဲ့နေပေါ်နိုင်ငံမှာကမ္ဘာအရက်အပူဆုံးဆယ်ကျော်သက်အရွယ်အမျိုးသားတဦးနေထိုင်ပါတယ်။အရက်က2ပေ9လက်မလောက်ပဲရှိတဲ့ဒေါ်ဘာဟာဒါကာပါကီဟာအသက်ရှင်နေသေးတဲ့ကမ္ဘာအပူဆုံးဆယ်ကျော်သက်အမျိုးသားတဦးအဖြစ်ဂင်းနေကမ္ဘာစံချိန်မှတ်တမ်းဝင်သွားပါတယ်။သူ့ရဲ့အရက်ကိုတော့ဒီနေ့မတ်လမှာတိုင်းတာခဲ့တာဖြစ်ပြီးတော့သူဟာ2004ခုနှစ်နိုဝင်ဘာလမှာမွေးဖွားခဲ့သူပါ။သူ့ရဲ့အရက်ဟာထက်ရှည်မလာတော့ဘဲသူ့ရွာကကျောင်းမှာပထမတန်းမှာပညာသင်ကြားနေပါတယ်။အရင်တော့ကတော့အပုဆုံးဆယ်ကျော်သက်အဖြစ်အရက်2ပီ2လက်မကျော်ကျော်နဲ့စံချိန်တင်ထားတဲ့နေပေါ်နိုင်ငံသားကာဂန်ထရာတာပါမာဂါဟာလွန်ခဲ့တဲ့နှစ်နှစ်ကကွယ်လွန်သွားခဲ့ပါတယ်ရှင
်။ပြည်သူနိုင်ငံကအမျိုးသားနေသန်ပေါ်လင်းဟာအရှေ့မီတာ2200မိုင်နဲ့ဆိုရင်တမိုင်ခွဲနီးပါးကိုကျိုးရန်လမ်းလျှောက်ပြီးကမ္ဘာစံချိန်တင်လိုက်ပါတယ်။ပြင်သစ်အနောက်မြောက်ပိုင်းမှာရှိတဲ့ကမ္ဘာလက်ခရီးသွားတွေအလားများတဲ့မောင်စိတ်မီရှယ်ဖျားကြောင်ရှိရာကိုကရိန်းနဲ့သွယ်တန်းထားတဲ့ကျိုးရန်ပေါ်မှာလမ်းလျှောက်ပြခဲ့တာပါအသက်28နှစ်ရှိပြီဖြစ်တဲ့ပေါ်လင်းဟာစံချိန်ချိုးသွားပြီးတဲ့နောက်အဆုံးမသတ်ခင်မှာပဲဘေးကင်းလုံခြုံရေးအတွက်ကျိုးရန်ပေါ်ကဆင်းခဲ့ပါတယ်အမြင့်မီတာ100လောက်ကနေဘေးကင်းလုံခြုံရေးကျိုးတစ်ချောင်းကိုခါးမှချိတ်ထားပြီးလျှောက်ခဲ့တာပါ2စင်တီမီတာလောက်အထူရှိတဲ့ကျိုးပေါ်မှာခြေပလာနဲ့လျှောက်ခဲ့တာဖြစ်ပြီးတော့ခရီးစဉ်ပြီးဆုံးဖို့အတွက်အချိန်2နာရီလောက်ယူခဲ့ရပါတယ်2018ခုနှစ်တုန်းကပြင်သစ်နိုင်ငံတောင်ပိုင်းကြောက်ကမ်းပါတစ်ခုမှာသူကိုယ်တိုင်တင်ထားခဲ့တဲ့မီတာ1662မီတာအရှေ့ကျိုးတန်းလမ်းလျှောက်တဲ့စံချိန်ကိုသူကိုယ်တိုင်ပြန်ချိုးလိုက်တာပါအနှစ်1300နီးပါးရှိနေပြီဖြစ်တဲ့မောင့်စိတ်မီရှယ်ဖျားကြောင်ဟာ UNESCO ကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားပြီးတော့ကမ္ဘာလက်ခရီးသွားတွေကိုအဓိကဆွဲဆောင်တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
ဂျပန်ရဲ့ပြင်သစ်ပညာရှင်တွေကလက်တံပေးနာမှာတက်ဆင်ပြီးတကယ်လက်ချောင်းတွေလိုလှုပ်ရှားနိုင်တဲ့6ချောင်းမြောက်ဆက်ရုပ်လက်ချောင်းတစ်မျိုးကိုတီထွင်လိုက်ပါတယ်။လူအုံနောက်ကခန္ဓာကိုယ်အစိတ်အပိုင်းအသစ်တစ်ခုခုရရင်ဘယ်လိုတုံ့ပြန်မလဲဆိုတာလေ့လာဖို့အတွက် ဒီဆက်ရုပ်လက်ချောင်းကိုတီထွင်ခဲ့တာပါလူအုံနောက်ရဲ့တုံ့ပြန်မှုတွေကိုအဓိကလေ့လာတယ်ဆိုပေမဲ့လည်းဒီဆက်ရုပ်လက်ချောင်းအပေါ်ဟာကွန်ပျူတာစာစီစာရိုက်လုပ်တဲ့နေရာမှာမြန်ဆန်စေပြီးအရာဝတ္ထုတွေကိုပို့ပြီးတော့တည်ဆောင်နိုင်တယ်လို့သူတေသူတွေကပြောပါတယ်ဂျပန်နိုင်ငံကလျှက်စစ်ဆက်သွယ်ရေးတပ်ကတုံနဲ့ပြင်သစ်အမျိုးသားသိပ္ပံသုတေသနဌာနတို့ကပူးပေါင်းပြီး2016ခုနှစ်ကစတင်ခဲ့တဲ့ဒီတီထွင်မှုဟာလက်ပြန်ကြွက်သားတွေကထွက်လာတဲ့လျှက်စစ်အချက်ပြတာတွေကိုသုံးပြီးဆက်ရုပ်လက်ချောင်းကမော်တာလေးတွေကိုလှုပ်ရှားစေတာပါနောက်ပိုင်းမှာဒီနည်းပညာကိုပိုပြီးတိုးတက်အောင်လုပ်နိုင်ရင်ပုံမှန်ဆိုတာဘယ်လိုမျိုးကိုပြောတာလဲဆိုတာကိုသတ်မှတ်ရမယ်လို့ဒီဆက်ရုပ်ကိုတီထွင်သူတို့ဦးဖြစ်တဲ့ပေါင်မောက်ခယူချီမီယာဝကီကပြောပါတယ်ရှင်
နှင်း90ပြည့် LGBT ဒိန်းတူလိန်ကွဲချစ်သူများအခွင့်အရေးလှုပ်ရှားမှု Pride UK လှုပ်ရှားမှုအထိအမှတ်အဖြစ်တက်တန့်ရောင်ပြား90ဈေးတွေကိုဗြိတိန်တော်ဝင်အကြွေဈေးထုတ်လုပ်တဲ့ဌာနကထုတ်လုပ်လိုက်ပါတယ်ဒီအကြွေဈေးတွေကို LGBTQ+ အခွင့်အရေးလှုပ်ရှားသူတို့အုပ်ဖြစ်တဲ့လန်ဒန်အရှေ့ပိုင်းကအမှုပညာရှင် Dominic Home ကဖန်တီးပေးထားတာဖြစ်ပြီးတော့နောက်ဆုံးပေါ်နီးပညာနဲ့ Pride လှုပ်ရှားမှုရဲ့အလံတက်တန့်ရောင်ကိုအကျွေးစေးပေါ်မှာဖန်တီးပေးထားတာပါအဲ့ဒီ Pride အကျွေးစေးပေါ်မှာပဲဆန္ဒပြမှုမြင်သာမှုစီးလုံးမှုနဲ့ဒန်းတူညီမျှမှုစတဲ့စလုံးတွေကိုလည်းရေးထွင်းထားပါတယ်1982ခုနှစ်က UK မှာပထမဦးဆုံးကျင်းပခဲ့တဲ့ Pride အခမ်းအနားနှစ်ပတ်လည်ကိုဂုဏ်ပြုတဲ့အနေနဲ့ထုတ်ဝေတာဖြစ်ပြီးတော့ Britain LGBTQ+ အတိုင်းအဝိုင်းကိုပထမဦးဆုံးဂုဏ်ပြုတာလည်းဖြစ်ပါတယ်ဒီအကျွေးစေးကိုအများပြည်သူအသုံးပြုတဲ့ပတ်ဆိုင်စနစ်ထဲကိုဖြန့်ချိမှာမဟုတ်ဘဲစုဆောင်းကျင်သူတွေအနေနဲ့ကတော့အွန်လိုင်းကနေဝယ်ယူလို့ရမှာပါခင်ဗျာ
။ကိုညင်းညင်းနဲ့မက်ခင်ဖြူတီတို့ပြောပြသွားတဲ့ထူးခြားဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VO ရဲ့အထွတ်အမြတ်ညနေနဲ့ပတ်သက်လို့ဝေဖန်အကြံပြုကျင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
။ American သမ္မတ Joe Biden နဲ့သမ္မတကတော့ Jill Biden တို့ဟာတနင်္ဂနွေနေ့က Texas ပြည်နယ်မှာတနက်သမားလက်ချင်နဲ့တည်ဆုံခဲ့ရတဲ့မူလရန်ကျောင်းသား19ဦးနဲ့ဆရာမ2ဦးရဲ့ကျင်းသူမိဘဆွေမျိုးတွေရှိရာယူဗယ်ဒီမျိုးကိုတွားရောက်ပြီးတော့အားပေးနှစ်သိမ့်စကားပြောကြားခဲ့ပါတယ်။အခုလိုသမရကဂုံပြူနေချိန်မှာပဲဒီကျောင်းကအဖြစ်ခတ်ခံရမှုတွေရဲရဲတုံ့ပြန်ကင်တွယ်ပုံကိုပြန်လည်သုံးသပ်မှာဖြစ်ကြောင်းအမေရိကန်တရားရေးဌာနကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။တောင်မတင်ရေမချဖြစ်နေတဲ့ရုရှားရေနံတင်သွင်းမှုကန့်သတ်မဲ့ကိစ္စတနင်္လာနေ့ဘရပ်ဆဲလ်စ်မှာစတင်မဲ့အရေးပေါ်ညီလာခံမတိုင်ခင်ပြက်ပြက်သားသားလုပ်နိုင်အောင်အပေးယူဘာတွေလုပ်နိုင်မယ်ဆိုတော့ကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံကတမ္မတ်ကြီးတွေဟာတနင်္လာနေ့မှာဆန်းစစ်နေကြပါတယ်။တရီလင်္ကာနိုင်ငံမှာစီးပွားရေးရိုးရင်းပြက်ပြားမှုကနေကျုံးလာရတဲ့နိုင်ငံရေးပြဿနာကိုအဖြေရှာဖို့အတွက်အစိုးရကိုဆန္ဒပြနေကြတဲ့လူငယ်လူရယ်တွေနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ကြဖို့အတွက်တရီလင်္ကာဝန်ကြီးချုပ်တဲ့Runner Work Missing ကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။တရီလင်္ကာနိုင်ငံမှာစီးပွားရေးအခြေအနေအဆိုးဝါးဆုံးဖြစ်လာတာဟာသမ္မတဂိုတာဘာယာရာဂျာပတ်စကာရဲ့မိသားစုဝင်တွေကြောင့်ဖြစ်ကြောင်းလူထုကဆွဆွဲပြီးသမ္မတနှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေတာရက်ပေါင်း90ရှိနေပါပြီ။ဒီလိုမျိုးဆန္ဒပြသူအများစုကတော့လူငယ်ဖြစ်ကြပါတယ်။ဒီကနေ့ကြောက်တဲ့ American ချာဆုံးစစ်တီအောက်မေပွဲအားလရဲ့နွေရာသီခီးထွက်သူများပြတဲ့အတွက်နိုင်ငံကပ American တဟွန်းပြည်ရင်ဗလီမြန်ခီးစင်တွေကိုဖျက်သိမ်းလိုက်ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တင်ကြီးတိုက်ဖြစ်ပါတယ်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ကြပါတယ်။ VO ရဲ့အစီအစဉ်တွေကိုလိုင်းတူ24 40 51နဲ့ Facebook စာမျက်နှာကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြေဝနိုင်ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.